ပါရှင်များခင်ဗျာ RFA ရဲ့တပတ်တွင်းဆွေးနွေးပွဲစကားဝိုင်းကိုစတင်ပါတော့မယ်ဒီတစ်ပတ်မှာဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုမှာပြည်ထောင်နိုင်ငံပုံမပါဝင်လာအောင်ပြည်ရင်းပြပမြန်မာရေးလှုပ်ရှားသူတွေအနေနဲ့ဘာတွေလုပ်နေကြသလဲမပို့ပြီးတော့ထိရောက်အောင်ဘာတွေကိုတိုးပြီးတော့လုပ်နိုင်ကြမလဲဆိုတဲ့ကိစ္စကိုဆွေးနွေးကြမှာပါအဲအသေးစိတ်တကူမဆွေးနွေးခင်အရင်ဆုံးပြည်ထောင်နိုင်ငံပေါ်ဩဇာတက်ရောက်နိုင်ခြင်းရှိတဲ့ဖိအားအမျိုးအစားတွေကိုကဏ္ဍလိုက်ခွဲပြီးတော့တုံးသက်ကြည့်အောင်ပါပထမဦးဆုံးတွေ့ရတဲ့အချက်ကတော့နိုင်ငံစုံပါဝင်တဲ့ကမ္ဘာကုလသမဂ္ဂအဆင့်ကနေပြီးတော့ပြည်ထောင်နိုင်ငံကိုဖိအားပေးတိုက်တွန်းတာဟာဒဇုံတရာထိရောက်တယ်ဆိုတဲ့အချက်ပါပဲဒုတိယအချက်ကတော့အမေရိကန်နဲ့တရုတ်ဥရောပနဲ့တရုတ်အာဆီယံနဲ့တရုတ်စတဲ့ဒေတာရင်းဒေတာပြပတီးခြားဆက်ဆံရေးတွေကတဆင့်တရုတ်နိုင်ငံကိုမြမအရေးပုံမဆောင်ရက်လာအောင်ဖိအားပေးတိုက်တွန်းကိစ္စဖြစ်ပါတယ်နောက်တစ်ခုကတော့အပြည်ရင်းနိုင်ငံရဲ့အဖွဲ့အစည်းတွေရဲ့ပြီးတော့တရုတ်နိုင်ငံနဲ့နယ်စပ်ထိစပ်နေတဲ့မြန်မာနိုင်ငံတွင်းကတိုင်းရင်းသားငြိမ်းချမ်းရေးအဖွဲ့တွေကတဆင့်တရုတ်နိုင်ငံကိုချဉ်ကပ်ဖိအားပေးကြလေအရေးပါပါတယ်နောက်ဆုံးကတော့ပြပကမြန်မာတွေနဲ့မြန်မာအရေးထောက်ခံတဲ့ထင်ရှားကြော်ကြားသူတွေမီဒီယာတွေအခြေခံလူမှုတွေပါဝင်ပြီးတော့နိုင်ငံတကာလှုပ်ရှားမှုပုံစံအမျိုးမျိုးနဲ့တရုတ်နိုင်ငံကိုဖိအားပေးရေးစတဲ့ဖြစ်နိုင်ခြေတွေကိုဆွေးနွေးကြမှာပါအခုပြောတဲ့ဖိအားပေးရေးတွေကိုခေါင်းစဉ်၄မျိုးနဲ့ချုပ်ပြီးတော့ဆွေးနွေးมาဖြစ်ပါတယ်အပထမဦးဆုံးနိုင်ငံစုံပါဝင်တဲ့ကမ္ဘာကုလသမဂ္ဂအဆင့်ကနေပြီးတော့တရုတ်နိုင်ငံကိုချဉ်းကပ်မှုကြောင့်စကြင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ NCGUB အဝေးရောက်ညွန်ပေါင်းအစိုးရကဒီကုလသမဂ္ဂကြီးကတာဝန်ခံဒေါက်တာတောင်းထွန်းကစပြီးတော့ဆွေးနွေးပြပါလားခင်ဗ
ျဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဗမာပြည်ကိစ္စကိုကုလသမဂ္ဂလူမျိုးရေးကောင်စီမှစပြီးတော့တင်ဖို့ကြိုးပမ်းစဉ်ကာလကလေးကဒီတရုတ်နိုင်ငံရဲ့ဒီအခန်းကဏ္ဍပေါ့နော်ကျွန်တော်တို့ဘက်ကနေမျှော်လင့်ချက်ကိုကျွန်တော်တို့အဲ့ဒါပုံမှန်လင်းလင်းကျွန်တော်တို့တင်ပြခဲ့တာရှိပါတယ်ကျွန်တော်တို့တသင့်ငံတင်ပြတာဒီရှိသလိုเนาะကျွန်တော်တို့ရှိတဲ့လမ်းကြောင်းတွေကလည်းပဲရှင်းရှင်းလင်းလင်းတင်ပြတာကျွန်တော်တို့ရှိပါတယ်ဒါကဘာလဲဆိုတော့ဗမာပြည်အရေးကိစ္စဟာတရုတ်နိုင်ငံပါဝင်ဒီဒေတာဘင်းမှာရှိတဲ့နိုင်ငံအားလုံးရဲ့ပြဿနာလည်းဖြစ်တယ်မြန်မာနိုင်ငံမှာငြင်းငြင်းချမ်းချမ်းနဲ့အမျိုးသားပြန်လည်တင်မြှင့်ရတယ်ဆိုလို့ရှိရင်ဒါအားလုံးအကျိုးရှိကြမှာပဲဖြစ်တယ်ကျွန်တော်တို့ဒီပြည်သူ့လွတ်တော်ကိုစားပြုကော်မတီကလည်းပဲဒီနိုင်ငံကြီးမူဝါဒရင်းနဲ့ပတ်သက်လို့เนาะကျွန်တော်တို့လွန်ခဲ့တဲ့၄-၅နှစ်လောက်ကထုတ်ပြန်တဲ့အခါမှာဒီမိုကရေစီအစိုးရအနေနဲ့လွတ်လပ်ပြီးတော့တက်ကြွတဲ့ဒီနိုင်ငံကြီးဝါဒကိုဒီဘဏ္ဍာအခြေခံမူတွေနဲ့အညီเนาะကျွန်တော်တို့ကျင့်သုံးသွားမယ်အိန္ဒိယနာချင်းနိုင်ငံတွေနဲ့ဆက်ဆံတဲ့အနေအထားကိုလည်းတုတ်သွားမယ်ဆိုတော့ဒါကျွန်တော်တို့ရှင်းပြခဲ့တာရှိပါတယ်ဒီအခြေခံပေါ်မှာမူတည်ပြီးတော့ဗမာပြည်မှာငြိမ်းချမ်းတဲ့အသွင်ကူးပြောင်းရေးဖြစ်သွားပြီးတဲ့နောက်ပိုင်းမှာတရုတ်နိုင်ငံဟာဗမာနိုင်ငံအတွက်အရေးကြီးတဲ့အိန္ဒိယနိုင်ငံတစ်ခုเนาะစီးပွားဘက်နိုင်ငံတစ်ခုအနေနဲ့ဆက်ပြီးတော့ရှိနေမယ်เนาะဗမာနိုင်ငံကလည်းတက်ကြွတဲ့ဂျာနီနိုင်ငံကြီးမူဝါဒကိုကျင့်သုံးမှဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီတရုတ်နိုင်ငံအနေနဲ့စိုးရိမ်စရာမရှိဘူးเนาะလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်စရာမရှိဘူးဒီဘိုင်းတွေကိုဟာလာကျွန်တော်တို့တင်ပြထားတယ်လုံခြုံရေးကောင်စီမှတကယ်လို့ဗမာပြည်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ကျခဲ့မယ်ဆိုလို့ရှိရင်လည်းပဲဒီဆုံးဖြတ်ချက်အခြေခံပေါ်မှာနိုင်ငံအားလုံးပါဝင်တဲ့ဒီအလို့အဖွဲ့တစ်ခုကိုဖွဲ့စည်းတဲ့အခါမှာလည်းပဲကျွန်တော်တို့အနေနဲ့တရုတ်နိုင်ငံဒီအလို့အဖွဲ့မှာပါဝင်တာကိုမြင်ကျင်နေမျှော်လင့်တယ်ဒီလိုသဘောထားမျိုးတွေကျွန်တော်တို့ပေးခဲ့တာတွေကျွန်တော်တို့ရှိပါတယ်သို့တော်လည်းပဲတရုတ်နိုင်ငံကဒါကိုတခြားအနေအထားတွေကြောင့်မို့လို့ကျွန်တော်တို့ကန့်ကွက်တဲ့ဟာကိုဖြစ်သွားပါတယ်သို့တော်လည်းပဲလုံခြုံရေးကောင်စီမှာတရုတ်နိုင်ငံအနေနဲ့ပြောတာကတော့မြန်မာနိုင်ငံမျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်ကိုသူတို့ထောက်ခံတယ်ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကျောင်းဝင်ဆောင်ရွက်ပြတာကိုထောက်ခံတယ်။တော့ကျွန်တော်တို့အာဆီယံရဲ့ဆောင်ရွက်မှုတွေကိုသူတို့ဒီဆက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အနေအထားကိုပြောတယ်။ဒီအခြေခံပေါ်မှာအခုဆိုရင်ဒါကုလသမဂ္ဂထွေထွေအတွင်းမှုချုပ်ရုံးအနေနဲ့တရုတ်နိုင်ငံနဲ့ကျွန်တော်တို့ဇက်တိုက်ဆိုသလိုဗမာပြည်ရေးကိစ္စနော်ကျွန်တော်တို့ပြောင်းလဲမှုတွေဖြစ်ဖို့လှုပ်ဆောင်ပြီးဖို့ဆွေးနွေးနေတာရှိပါတယ်ဒီဆုံးဒီဆွေးနွေးမှုတွေရလာဖြစ်နေအခုနှစ်ဦးပိုင်းမှာဒါတရုတ်နိုင်ငံကအဆင့်မြင့်နိုင်ငံတော်ကောင်စီဝင်တယောက်အသွားရောက်ပြီးတော့ဗမာပြည်ကိုလဲပတ်တဲ့အခါမှာဒါမြန်မာနိုင်ငံမျိုးသားပြန်လဲတင်မြေကြီးနဲ့ပတ်သက်လို့တိုက်တွန်းပြောကြားခဲ့တယ်လို့လည်းကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီတရုတ်နိုင်ငံကဒီအဆင့်မြင့်နိုင်ငံတော်ကောင်စီဝင်ပေါ့လေတော်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီပြီးခဲ့တဲ့လကကုလသမဂ္ဂလက်ထောက်ထွေတွင်းမှုချုပ်ပေါ့လေမစ္စတာဂမ်ဘာရီကိုကျွန်တော်ဒီတွေ့ဆုံမင်းမြန်ခွင့်ရစဉ်ကလည်းကျွန်တော်မေးတဲ့အခါမှာဒီကဒီကိစ္စကိုလည်းပြောပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်နဲ့ဒ ီကုလသမဂ္ဂဂျာရဲမှာတိုင်ရိုက်ဆွေးနွေးနေတာရှိတယ်လို့ဒီမစ္စတာဂမ်ဘာရီကကျွန်တော်တို့ပြောပါတယ်တကယ်တော့ဒီမစ္စတာဂမ်ဘာရီဟာ2006ခုနှစ်မှာမြန်မာနိုင်ငံကိုနှစ်ကြိမ်သွားရောက်ခဲ့တယ်သူ့ရဲ့ခီးစဉ်တွေမှာတရုတ်ကအထူးတလဲကူညီခဲ့တာရှိတယ်လို့မစ္စတာဂမ်ဘာရီကပြောတာရှိပါတယ်ဒါပေမဲ့ချိန်ထဲမှာပဲပေါ့လေကုလသမဂ္ဂအနေနဲ့မြန်မာအရေးမှာပို့ပြီးတော့ထိထိရောက်ဆောင်ရွက်နိုင်ဖို့ဆိုရင်တော့ဒီမကြမီမှာကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုခန့်အပ်မှသာဖြစ်နိုင်ပါလိမ့်မယ်လို့တုံ့တက်နေတာလည်းရှိပါတယ်ဒီမှာတခုတော့ရှိတာကတော့ဒီအထူးကိုယ်စားလှယ်အစ်စ်ကလည်းဒီလုတ်ပိုင်ခွင့်ပေါ့လေ mandate လာကြေကြေပြည့်ပြည့်နဲ့အားကောင်းကောင်းရှိဖို့လိုအပ်တယ်ဒါမှသာလျှင်စစ်အစိုးရနဲ့မဟုတ်ဘဲနဲ့ဒီ data ring ကအစိုးရတွေနဲ့မှညှိနှိုင်းပြီးတော့မြန်မာအရေးကိုဆောင်ရွက်နိုင်မယ်လို့ဒီပြောနေကြတယ်ကျွန်တော်ကြားရပါတယ်တော့တခုကတော့ဒီ American နဲ့တရုတ် EU နဲ့တရုတ် ASEAN နဲ့တရုတ်ပေါ့လေဒီ data ring data ပြင်တဲ့နိုင်ငံချင်းဆွေးနွေးမှုတွေကိစ္စကိုကျွန်တော်ဆက်ပြီးတော့တွားချင်ပါတယ်ဒီကိစ္စမှာတော့ဒီ ASEAN အတွေ့အမှုမစ္စတာအုံကန်ညွန်ကိုရိုင်ကလည်းတရုတ်အနေနဲ့မြန်မာကိစ္စမှာပို့ပြီးတော့ဆောင်ရွက်ပေးဖို့ဆိုပြီးတိုက်တွန်းထားတာရှိပါတယ်ဒီလိုမျိုးပေါ့လေ data ring data ပြင်တဲ့နိုင်ငံဒီကျွန်တော်တို့ဒီဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့ဥအောင်တင်ကိုကျွန်တော်မေးချင်ပါတယ်ဒီဥအောင်တင်က US Campaign for Burma ပေါ့လေ American အခြေစိုက်ဒီမြန်မာအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ကဒီတာဝန်ခံတူလေးဖြစ်တဲ့အခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အလားအလာဘယ်လိုများရှိလို့သုံးသပ်ပါလဲခင်ဗျ။
ကွန်မင်းလေးကျွန်တော်မြင်တာကတော့ဗျာဒီကုလသမဂ္ဂကနေတရုတ်ကိုချင်းကပ်ပြီးတော့မြန်မာအရေးတီးတာဒူးချပြောင်းလဲလောက်ဆောင်ရွက်ပေးဖို့မြစ်တရက်ခန္ဓာတွေအာဆီယံနိုင်ငံတွေကတရုတ်ကိုချင်းကပ်တာတွေအမေရိကန်ဆိုတာတရုတ်ကိုချင်းကပ်တာတွေဒါရအလုံးကအောင်မြင်တယ်လို့ကျွန်တော်မထင်ဘူးဗျာ။အောင်မြင်မှုရှိလိမ့်မယ်လို့လည်းကျွန်တော်မမြင်ဘူး။ဘာကြောင့်ကျွန်တော်ပြောနေသလဲဆိုတော့ခုဒီလာမယ့်စက်တင်ဘာ18ရက်2009ခုဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီလက်ရှိနာဖဆေအစုကအုပ်စိုးတာပေါ့နော်အာဏာသိမ်းပြီးအုပ်စိုးတာ19နှစ်ပြည့်တော့မယ်ဆိုတော့ဒီ19နှစ်တတန်းကာလတွင်မှာကျွန်တော်နိုင်ငံမှာဒီဒေါ်အောင်ဆန်းစုကြည်နဲ့တကွာအမျိုးသားဒီမိုကရေစီပွဲချုပ်ကနိုင်ငံဥစားမှုနောက်လူထုရဲ့နှိုးကြားတိုက်ကြွရဲ့တော်လှန်မှုဒါရလောကမပြတ်ဘူးမပြတ်သလိုတစ်ဖက်ကဒီနိုင်ငံတကာဖိအားပေးမှုတွေကလည်းအတော်လေးကိုမြင်မာတဲ့အဆင့်မှာရှိတယ်နောက်စစ်တပ်ကိုယ်နိုင်ကလည်းအပြူပြူအကွဲအကွဲနဲ့အာဏာလွှတ်ရင်းနဲ့အချင်းချင်းပြန်တက်နေကြတဲ့အနေအထား။အဲလိုအနေအထားမှာဒီနာဖအစိုးစုကဘာလို့ဒီလောက်ထိသက်တမ်းရှင်နေသလဲဆိုတော့ဒီတရုတ်အစိုးရရဲ့နာဖအစိုးစုပေါ်မှာအစွမ်းကုန်ကြောတောင်းတော့ခံအကာအကွယ်ပေးမှုတွေကြောင့်ပဲ။တရုတ်အစိုးရကနာဖအစိုးစုကိုလက်နဲ့ရောင်းနေတခြားလိုအပ်တဲ့ပစ္စည်းတွေထောက်ပံ့နေနိုင်ငံတကာရေးခင်းနေမှာအထူးသဖြင့် even ဒီလုံခြုံရေးကောင်စီမှာတော့သူ့ရဲ့ဗီဒိုပါပါကိုတုံးပြီးတော့နိုင်ငံတကာဖိအားပေးမှုတွေတိုးမြင့်မလာအောင်ပိတ်ဆို့ခန့်တားပေးရ။ဆိုတော့တရုတ်အစိုးရရဲ့မြန်မာနိုင်ငံပေါ်ထားတဲ့သဘောထားကိုကျွန်တော်တို့ဒီပြောင်းလဲနိုင်စွမ်းကျွန်တော်တို့မရှိသလိုပြောင်းလဲနိုင်မယ့်အလားအလာလည်းမမြင်ဘူးဒါဘာကြောင့်လဲဆိုတော့တိကျတရုတ်အစိုးရမြန်မာနိုင်ငံပေါ်မှာသူရဲ့လျှောက်ခံဒေသတစ်ခုကိုသဘောထားတယ်အဲဒီလျှောက်ခံဒေသမှာသူတို့အလိုကျခန့်တဲ့စစ်ကောင်းဆောင်တွေအုပ်ချုပ်တာပဲသူတို့လိုချင်တယ်နှိမ့်ချက်တရုတ်အစိုးရရဲ့သဘောထားကိုနိုင်ကိုအာဏာရှင်အစိုးရတရားပဲဖြစ်တယ်သူ့နိုင်ငံမှာအာဏာရှင်စနစ်နဲ့အုပ်ချုပ်နေတာဖြစ်တယ်အသုံးချက်ကတော့အဲ့လိုအာဏာရှင်စနစ်နဲ့အုပ်ချုပ်တဲ့အခါကျတော့တခြားသောကမ္ဘာတစ်ဖွန်းကအာဏာရှင်အစိုးရတွေကိုလည်းကြောတောင်းတော့ခံပြီးအကာအကွယ်ပေးပြီးတော့ဒီအမေရိကန်ဥဆောင်တဲ့ယဉ်ကျေးတဲ့ကမ္ဘာပေါ်ဗျာနော်ဒီမိုကရေစီကမ္ဘာကိုဆန့်ကျင်အန်တုကျင်တဲ့သဘောတဘောအပြည့်အဝရှိတယ်အခုလက်ရှိကမ္ဘာကြီးမှာကြည့်လိုက်ပါတရုတ်ကအီရန်နိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေလုံခြုံရေးကောင်စီကနေတတိယအောင်မချနိုင်အောင်လိုက်ပြီးပိတ်ဆို့ခံထားနေတာရှိတယ်ဟိုဆူဒန်မှာအခုဒါဖာမှာအပြည့်မဲ့ပြည်သူတွေတင်းတဲ့တပ်ချက်ခံနေရတဲ့ဂျင်နိုဆိုက်ဆိုတာလူမျိုးလုံးတပ်ဖြတ်မှုကြီးတွေဖြစ်နေအဲ့လိုလူမျိုးလုံးတပ်ဖြတ်နေတဲ့ဆူဒန်အစိုးရတရုတ်အစိုးရနဲ့ရောင်းချထောက်ပံ့ပြီးတော့အကာအကွယ်ပေးနေတာရှိတယ်တရုတ်အစိုးရရဲ့သဘောထားကုန်လိုက်ကောအာရှစနစ်ကိုကမ္ဘာတစ်ဖက်ဖြန့်ကျစ်ရေးဆိုတဲ့မူဝါဒကိုကျင့်သုံးထုတ်ရှားနေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ခုနကဒီဒေါက်တာတောင်းထွန်းပြောခဲ့သလိုကုလသမဂ္ဂကဒီတရုတ်အစိုးရကိုချင်းကပ်တာအမေရိကန်အစိုးရတရုတ်အစိုးရကိုချင်းကပ်တာအာဆီယံနိုင်ငံတွေကတရုတ်အစိုးရကိုချင်းကပ်တာတရားလုံးကပြီးခဲ့တဲ့19နှစ်သက်တမ်းတည်းမှာအောင်မြင်မှုမရှိခဲ့ဘူးရှေ့လေအောင်မြင်လို့ကျွန်တော်တို့မချင်ဘ
ူးဟုတ်ကဲ့ခင်ဗျာဟိုတခုတော့ရှိပါတယ်တရုတ်အနေနဲ့ပေါ့လေဟုတ်တယ်သူကိုယ်တိုင်ကလည်းကွန်မြူနီအာနာရှင်နိုင်ငံဖြစ်တယ်တစ်ချိန်တည်းမှာပဲလေဒေတာရင်းမှာဝန်နိုင်ငံတကာမှာသူရဲ့စီးပွားရေးအကျိုးစီးပွားလားပထဝီနိုင်ငံရဲ့အကျိုးစီးပွားတွေအများကြီးရှိတယ်ကျွန်တော်လက်ခံပါတယ်ဒါပေမဲ့ကမြန်မာနိုင်ငံနဲ့ပတ်သက်ရင်လုံးလုံးကြီးတော့ဒီနိုင်ငံတကာကတရုတ်ကိုစီယုံဖြောင်းဖျားမှုတွေကမထီရောက်ဘူးလို့တော့ကျွန်တော်မဆိုချင်ပါဘူး။တစုံတရာထီရောက်မှုရှိတယ်။အဲ့ထီရောက်မှုတွေကအကန့်အသတ်နဲ့သာဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်။ဘာလို့လဲဆိုတော့ငကိုတုံးကတရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်လားပြည်တွင်းရဲ့လုံးဝမဆွတ်ဖက်ဘူးလို့ပြောနေရကနေပြီးတော့လားဒီမြမအကြီးဟာလုံခြုံရေးကောင်စီအဆင့်ကိုရောက်လာတဲ့အခါမှာမြန်မာနိုင်ငံမှာပြဿနာတော့ရှိနေပါတယ်လို့တရုတ်ကလက်ခံရတဲ့အခြေအနေရောက်လာပါတယ်။ဒါဟာဟိုတစုံတရာတော့ဖြင့်တို့တက်မှုလို့ပြောနိုင်ပါတယ်နှေးကွေးတယ်အကန့်အသတ်ရှိတယ်ဆိုတော့လက်ခံပါတယ်အထူးသဖြင့်ပေါ့လေဒီတရုတ်နိုင်ငံတော်ကောင်စီဝင်နေပြီးတော့တွားတယ်အဲ့ဒီခီးစဉ်မှာ မြူသားရင်ညာစီကိုဆွေးနွေးတာအပြင်ပေါ့လေအခြားကိစ္စတွေဖြစ်တယ်ဟလားဒီ ILO ကနေပြီးတော့အတ္တမခိုင်းစင်မှုကိစ္စကိုဖြည့်ရှင်းပြဖို့မြန်မာစစ်အစိုးရကိုဟလားတိုက်တွန်းခဲ့တာမျိုးဒါမျိုးတွေဟာနိုင်ငံရေးနဲ့တိုက်ရိုက်ကြီးမပတ်သက်တော့ညာလေလူလူရဲ့တက်တာရတက်တာအကြောင်းကိုတစုံတရာအထောက်အကူဖြစ်တဲ့အကြောင်းမူတရုတ်အနေနဲ့ပေါ့လေအဖို့အရင်တုန်းကလွန်ခဲ့တဲ့အလားကျွန်တော် session 18တုန်းကအချိန်လေးတက်ဆိုင်ရင်တော့မြန်မာနိုင်ငံမှာပြဿနာဖြစ်တယ်ဆိုတာကိုသူအတိအမှတ်ပြုလာပြီးတော့ဒီအတွက်လည်းသူ့မှာတစုံတရာတာဝန်ရှိလာတယ်ဆိုတဲ့ဘောမျိုးကိုတော့သူလက်ခံလာလို့ကျွန်တော်မြင်ပါတယ
်အဲ့ကွန်မင်းစီကျွန်တော်မြင်တာတော့ဗျာဒီကုလသမဂ္ဂလုပ်ငန်းကောင်စီမှာမြန်မာရေးကိုဒီတတိယအပိုင်းဆောင်ရွက်ဖို့အဆိုပြုတဲ့အဆုံးဖြတ်ချက်မူကြမ်းကိုတရုတ်ဆိုကဒီတဘောအဆုံးပေးချပြီးတဲ့နောက်ပိုင်းအနာဖာချိုးစုအနေနဲ့အခုဆိုလို့ရှိရင်ဒီလူတက်လိုင်စင်ရလိုက်တယ်လို့ပဲအခုပြည်တွင်းမှာဒီဖိနေဥချုံမှုတွေကပို့ပြီးတော့စိုးရွားလာတယ်ကြမ်းကြုတ်လာတယ်တရုတ်ဆိုအနေနဲ့ကြားတယ်လုံရင်းကောက်စီအဆင့်ကိုရောက်တဲ့အခါကျတော့သူ့ရဲ့သဘောထားကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြသလိုက်တာပေါ့ဗျာဒီမြန်မာအစ်စိုးရတော့မထိနဲ့ငါသူ့ဘက်ကရှိတယ်ဆိုတာမျိုးအဲ့လိုတရားဝင်ထုတ်ဖို့ပြသလိုက်တဲ့အတွက်ကြောင့်ကျွန်တော်ထင်တာကတရုတ်အစိုးရဘက်ကဘာမှထူးခြားတဲ့ကြောင်းလုံးမရှိဘူး
ဟုတ်ကဲ့ဟိုကျွန်တော်ပြောချင်တာကတော့လေနိုင်ငံတော်တော်များများကတကယ်လက်တွေ့နိုင်ငံရေးပေါ့နော်လက်တွေ့နိုင်ငံရေးမှာနိုင်ငံခြားရေးမူဝါဒတွေစဉ်းစားတဲ့အခါမှာတော်တော်များများပါပဲသူတို့နိုင်ငံရဲ့အကျိုးစီးပွားအခြေခံပေါ်မှာစဉ်းစားလေရှိပါတယ်ဆိုတော့တရုတ်နိုင်ငံလိုနိုင်ငံကတော့ဒါကရှင်းတယ်ဒါလက်တွေ့နိုင်ငံရေးနော်အကျိုးစီးပွားပေါ်မှာသူတို့နိုင်ငံရဲ့အကျိုးစီးပွားပေါ်မှာအခြေခံတဲ့နိုင်ငံရေးပေါ်မှာဒါစဉ်းစားတာပဲဒါလို့စဉ်းစားတဲ့အခါမှာကျွန်တော်တို့ဒီတရုတ်နိုင်ငံရဲ့အပြောင်းလဲကကွန်မြူနတီတရုတ်ပြည်နဲ့ကနေတရုတ်ပြည်နဲ့နော်ကျွန်တော်တို့အပြောင်းလဲကကနေတရုတ်ပြည်ကတစ်ကမ္ဘာလုံးနဲ့ပို့ပြီးတော့ဆက်ဆက်လာတယ်ဒီဘဝရေးရပဲဖြစ်ဖြစ်နိုင်ငံရေးရပဲဆက်ဆက်လာရဲအမေရိကန်နဲ့ဆက်ဆက်လာရဲအာဆီယံနဲ့ဆက်ဆက်လာရဲ EU နဲ့ဆက်ဆက်လာရဲအဲဆိုလိုတာကဒီနိုင်ငံတွေဟာတနိုင်ငံနဲ့တနိုင်ငံပို့ပြီးတော့အမိသဟဲပြုမှုတွေပုံများလာတယ်အဲ့ဒီခါမှာအကျိုးစီးပွားရှုထောင့်ကပြန်ကြည့်မယ်ဆိုလို့ရှိရင်အပေးအယူတွေကလည်းပုံများလာတယ်အဲ့ဒီသဘောထားကိုကျွန်တော်တို့ကယူပြီးတော့အခုဆိုလို့ရှိရင်ကျွန်တော်တို့ဘက်ကဒါ UN ဘက်ကချင်းကတာလည်းမဟုတ်ပါဘူးပြီးခဲ့တဲ့ကျွန်တော်တို့ဥရောပခီးစဉ်မှာကျွန်တော်တို့ဒီ NCGUB ဝန်ကြီးချုပ်ဒေါက်တာစေဝင်းနဲ့ကျွန်တော်တို့သွားတဲ့ခီးစဉ်တောက်လျှောက်လုံးမှာအဲကျွန်တော်တို့ဒီ Norway, Italy, Sweden, Ireland နိုင်ငံကြီးဝန်ကြီးဌာနတွေအားလုံးနဲ့ကျွန်တော်တို့ဆွေးနွေးတဲ့နေရာမှာကျွန်တော်တို့အဓိကဆွေးနွေးတဲ့အကြောင်းအရာတစ်ရပ်ကတော့ဒီနိုင်ငံတွေတစ်ခုချင်းအနေနဲ့ပဲဖြစ်စေ EU တစ်ခုလုံးအနေနဲ့ပဲဖြစ်စေရှိတဲ့စံတမိုင်းလမ်းကြောင်းတွေကလည်းတရုတ်နိုင်ငံနဲ့နော်ကျွန်တော်တို့ပို့ပြီးတော့ဆွေးနွေးမှုတွေအထူးသဖြင့်ဗမာပြည်ကိစ္စဆွေးနွေးမှုတွေကိုလုပ်ဖို့ပဲကျွန်တော်တို့အနေနဲ့ကတော့တန်တမန်ရေးတောင်းကကြည့်မယ်ဆိုလို့ရှိရင်ဆန့်ကျင်တဲ့လူကိုကြားနေဖြစ်အောင်လုပ်မယ်ကြားနေတဲ့လူကိုထောက်ခံတဲ့လူဖြစ်အောင်လုပ်မယ်ကျွန်တော်တို့ဒီလုပ်ငန်းတွေလုပ်တဲ့အခါမှာအခုချက်ချင်းကျွန်တော်တို့ result ရဖို့ကျွန်တော်တို့မမျှော်လင့်ပါဘူးသို့တော်လည်းပဲခုနပြောသလိုတဖြည်းဖြည်းပြောင်းလဲမှုတွေဖြစ်ပေါ်လာအောင်အကျိုးစီးပွားချိန်ဝင်ညာတွေပြောင်းလာတဲ့အပိုင်းတွေပေါ့နော်အကျိုးစီးပွားချိန်ဝင်ညာတွေပြောင်းတယ်ဆိုတာကနိုင်ငံရဲ့ဆက်ဆံရေးအနေအထားပေါ်မှာပြောင်းလဲတာရှိသလိုကျွန်တော်တို့နိုင်ငံအတွင်းမှာရှိတဲ့ပြည်တွင်းနိုင်ငံဖြစ်ပေါ်ပြောင်းလဲတိုးတက်မှုအပေါ်မှာလည်းခြေကမ်းပါတယ်နော်ကျွန်တော်တို့ရွေးကောက်ပွဲပြီးတဲ့အချိန်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးကိုလာပြီးတော့ရွေးကောက်ပွဲအောင်မြင်မှုကိုအတိအမှတ်ပြုတာတရုတ်တမ်းမှကြီးဖြစ်တယ်ဆိုတဲ့အချက်ကိုလည်းကျွန်တော်တို
့လက်
မတွက်သင့်ဘူးတရုတ်ကလက်တွေ့နိုင်ငံရေးကိုဦးစားပေးတယ်ဆိုတာဒီသဘောထားကိုကျွန်တော်
ဟုတ်ကဲ့ဒါဆိုဒေါက်တာတောင်းတော့ကဒီနေရာမှာကျွန်တော်ဖြတ်ပြီးတော့ပေါ့လေပြောချင်တာတစ်ခုကပါလဲဆိုတော့ဒီပြည်တွင်းကအင်အားစုတွေရဲ့အားကောင်းရင်အားကောင်းတဲ့လောက်တရုတ်ကလည်းကျွန်တော်လက်တွေ့နိုင်ငံရေးအရာပေါ့လေဟိုအပြောင်းလဲရှိနိုင်တယ်ဆိုတဲ့ချက်ကမှန်ပါတယ်ဒီနေရာမှာပြည်တွင်းကဒီအများပြည်သူကနေပြီးတော့ရွေးကောက်ထားတဲ့ဟိုပြည်တွင်းကအင်အားစုတွေကိုကျွန်တော်ဆက်သွယ်ပြန်ထားတာရှိပါတယ်အထူးသဖြင့်ပေါ့လေဒီပြည်တွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ဒီတရုတ်ကကျွန်တော်လွန်ကျွန်းရေးကောင်စီမှာဗီဒီယိုအနာသုံးပြီးပယ်ချလိုက်ပြီးတော့နောက်ပိုင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ထုတ်ဖော်ပြောဆိုတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့သိနိုင်ဖို့ကျွန်တော်ဒီ NLD ပါတီကပြင်ကြားရေးဌာနဒီပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ဦးမြင့်သိန်းကိုဆက်သွယ်ပြန်ထားပါတယ်အဲ့ဒါကိုအခုနားထောင်ကြည့်ကြအောင်ပါဟုတ်ကဲ့အန်ကယ်ဦးမြင့်သိန်းခင်ဗျာဒီတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိစ္စမှာအသွင်ကူးပြောင်းရေးဖြစ်ဖို့အတွက်ပေါ့လေပို့ပြီးတော့အပြုသဘောဆောင်တဲ့ခန့်ကဏ္ဍကနေပါဝင်နိုင်မယ်လို့အများစုကလက်ခံယူကြည့်ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ NLD ရဲ့သဘောထားကဘယ်လိုရှိပါသလဲနောက်တစ်ခု NLD အနေနဲ့ပေါ့လေဘာရီမြန်ဆောင်ရနေတာရှိပါလဲဆိုတော့ကျွန်တော်တို့ပြောပြနိုင်ရင်ပြောပြပါခင်ဗျဟုတ်ကဲ
့ကျွန်တော်တို့ဒီတရုတ်နိုင်ငံနဲ့ပတ်သက်လို့တကယ်တမ်းကျတော့ဒီတရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆိုတာကဟိုရာခွင့်နဲ့ညာလာကလေးကကျွန်တော်တို့ကဆက်ဆက်ပေါင်းသိနေတဲ့အစင်လားရှိနေတယ်ဟုတ်တယ်ပဲ။နေမီနေသားရလေတင်းနေချင်းနိုင်ငံဖြစ်တယ်။ဒါမှမဟုတ်ကျွန်တော်ဘယ်လိုမှဘယ်တော့မှခွာချပြတော့လို့ရတဲ့နိုင်ငံမဟုတ်ဘူးလို့ဆိုတာသာရှင်းနေပါလား။ဒီအတိုင်းမှလည်းနေချင်းသားများဆက်ဆံရတယ်လို့နောက်လာမယ့်အနာဂတ်တွေမှာလည်းဆက်ပြီးတော့လက်တွဲပေါင်းမယ့်နေရာဦးမယ်နိုင်ငံတွေပဲဖြစ်ပါလေ။ဒါကြောင့်မို့လို့ဒီစင်ရာတွေကကျွန်တော်တို့နိုင်ငံတွေနဲ့ဒီကာလာတူပေါ့နော်။ရတလို့အချင်းကြီးအကျိုးစီးပွားကိုသာမကြည့်နိုင်ဘူး။ကာလာရှိရေရှည်ကျိုးစီးပွားလေ
ဟုတ်ကဲ့ဒီနေ့မှာကျွန်တော်ထပ်ပြီးဆွေးနွေးချင်တာကလူမျိုးရေးကောင်စီမှာမြန်မာပြည်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကဗီဒီယိုအနာ၃ပယ်ချပြီးတဲ့နောက်မှာပြည်တွင်းမှာဖိနှိပ်မှုတွေပိုတိုးလာတယ်လို့ပြည်တွင်းလှုပ်ရှားသူတွေကပြောပါတယ်အဲ့ဒါမှန်ပါလားခင်ဗျာ
ဒီလိုယူဆရပါတယ်ဘာကြောင့်လဲဆိုတော့ဒီနောက်ပိုင်းမှာကကျွန်တော်တို့ဒါကအောင်မြင်မှုတရားအနေနဲ့ပြောဆိုလာတဲ့အနေအထားရှိတယ်ဒီနောက်ပိုင်းမှာလည်းလက်တွေ့ပိုင်းဆိုင်ရာအပြင်ကဓာမီတွေတွေ့လာတယ်နေတာရှိပါတယ
်ဟုတ်ကဲ့ခင်ဗျာဒါကတော့ဒီ NLD ပါတီကပြန်ကြားရေးဌာနကဒီပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ဥမြင့်သိန်းပြောဆိုသွားတာပါဒီလိုမျိုးပြည်တွင်းကနိုင်ငံရေးပါတီတွေအပြင်ပေါ့လေဒီတရုတ်နဲ့နယ်စပ်ချင်းထိစပ်နေတဲ့ဒီဒေသကဒီတိုင်းရင်းသားတွေပေါ့အထူးသဖြင့်ကချင်တို့ဝါတို့ကိုကန့်တို့ရှမ်းတို့အဲ့ဒီတိုင်းရင်းသားငြိမ်းချမ်းရေးအဖွဲ့ရဲ့အခန်းကဏ္ဍကလည်းအရေးပါပါတယ်ဘာလို့လဲဆိုတော့ဒီတရုတ်ဒီနိုင်ငံတော်ကောင်စီဝင်ဟလာမစ္စတာထန်ကြားရှင်မြန်မာနိုင်ငံကိုသွားခဲ့တော့ကသူအဓိကဆွေးနွေးတဲ့အချက်တစ်ချက်ကပါလဲဆိုတော့ဒီတိုင်းရင်းသားငြိမ်းချမ်းရေးအဖွဲ့တွေကိုအလင်းစလိုပေါ့လေလက်နက်မဖြုတ်ဖို့နားအဖောက်သူတိုက်တွန်းခဲ့ပါတယ်အမျိုးသားညီလာခံပြီးလို့တိုင်းရင်းသားညီညာရေးအဖွဲ့တွေကိုအငြင်းငြင်းဆန်ဆန်လက်နက်ဖြုတ်မယ်ဆိုရင်ဒီနယ်စပ်ဒေသမှာမတိမငင်တွေဖြစ်လာမယ်လက်နက်ကင်တိုက်ပွဲတွေပြန်ဖြစ်ကောင်းဖြစ်လာနိုင်တယ်ဒါကိုတရုတ်ဘက်ကစိုးရိမ်တယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီတရုတ်မြန်မာနယ်စပ်မှာခြေဆိုင်ပြီးတော့ဒီမြမအရေးကိုလိလာနေတဲ့ဥအောင်ကျော်စောကဘယ်လိုများသုံးသက်ချက်မှာလဲခင်ဗျဟို
ကုဒါကိုမင်းရှင်ပြောသွားတယ်လို့ပါပဲတရုတ်ဘက်မှာနယ်စပ်မှာရှိတဲ့ညီညာရေးယူထားတဲ့လက်နက်ကင်အဖွဲ့ကြီးတွေနဲ့ပတ်သက်လို့ဒီမှာတရုတ်ပြည်အနေနဲ့အင်မတန်ကိုစုံရင်ကြောက်ကြပြီရှိပါတယ်။အဲဒါဆိုတော့တရုတ်ဘက်မှာနေဆက်မတည်ငြိမ်ရင်တရုတ်ဘက်မှာနေဆက်မှာလုပ်နေတဲ့တကယ်စီးပွားရေးလုပ်ငန်းတွေနောက်လုပ်မဲ့ဒီကြက်တဲ့ဆိုင်းရင်လုပ်ငန်းကိစ္စတွေအခုဒီနောက်၄-၅နှစ်အတွင်းမှာတရုတ်ပြည်ကဗမာပြည်နေဆက်ကိုအခြေခံပြီးတော့အိန္ဒိယဘက်ကဆို၎င်း၊ဘင်္ဂလားဒေ့ရှ်ဆို၎င်းနော်ကျွန်တော်တို့ထိုင်းဘက်ကတော့ဒီဖောက်တဲ့လမ်းကြောင်းတွေရှိတယ်ယထာလားဒီကြက်တဲ့ကာလားအဲ့တော့နောက်တစ်ခုကစီးပွားရေးကိုတကယ်ဆတ်တိုးဖို့နော်ဒီရှာဒီကျန်တဲ့ပေါမီလုပ်မဲ့အောက်ခုံမဲ့ဒီဒေတာကြီးလုတဲ့ခါမှာလဲဘဝပြီးစက်ဆုံပါတဲ့ခါကျတော့ဒီနေတာကြီးတည်ကြီးကြီးတဲ့သူဟာအမတန်ကိုအရေးကြီးတဲ့နေသားဖြစ်တယ်အဲ့တော့ဒီညရေးတဲ့ကအဖွဲကြီးဒီဘင်းအနဲ့ဒီဗမာစစ်တပ်ကြားမှာဒီလေမှုယာရေးရလဲပြုတ်ပြီးတဲ့အမတန်အရေးပါတဲ့ခါဖြစ်တယ်အဲ့တော့ဒါကိုလဲသူတို့တည်ကြီးအောင်လုပ်စီခြင်းနဲ့ဆန္ဒရှိတယ်အဲ့ဒါသူဆန္ဒပါဒါပေမဲ့လက်တွေ့သူတို့ဖြစ်လာမယ်လေလို့ကျွန်တော်တို့လူမတင်လို့ဗမာအစိုးရအနေနဲ့တော့တဆင်ပြီးဖြစ်လူသားကြီးလာကပြီးသူတို့မူလသတ်မှတ်ထားတဲ့လက်အခိုင်နဲ့တော့အဲ့လိုလက်နဲ့အခိုင်တဲ့အခါမှာဖြစ်လာမဲ့ကိစ္စတွေကိုလည်းတရုတ်အစိုးရကြိုတော့စဉ်းစားနေတာမှန်ပဲဒါပေမဲ့သူတို့ဖြစ်စေခြင်းလို့ပေါ့နော်ဘုံတင်နဲ့စားနေတဲ့ဒါတော့ကျွန်တော်တင်တဲ့ဖြစ်လာလိမ့်မယ်ထင်ဒါကြောင့်မို့ဒီဒီဒေတာရင်းရင်းတည်ရင်းရင်းအတွက်ကဗမာအစိုးရကိုရုပ်ပြင်းနေလဲကသူတို့ဒီနေဆက်ဒေတာကြီးပေါ့နော်သူတို့နဲ့ဆက်ဆက်နေတဲ့နေဆက်ဒေတာကြီးနောက်မနေ့ကနေ့တည်းမှာကြီးကပုံဖြိုးတုတ်တဲ့အောင်လုံလုံးပဲလို့သူတို့သတ်မှတ်ထားတဲ့ဒီဒေတာကြီးမှာကနတန်ထပ်မိတာမဖြစ်စေရင်တော့အပန့်ပဲအဲဒါရောမို့သူတို့အနေနဲ့သူတို့အကျိုးစီးပွားအတွက်ပဲဖြစ်မှာပေါ့ဗျာသူတို့ရဲ့တကယ်အဓိကကြတဲ့လူသားကျိုးစီးပွားဖြစ်ပေါ့အဲ့ဒီအတွက်သူတို့မှာသူကဘူးဖျားမပေးခြင်းနဲ့သူဖျားပေးပြောမယ်အပိုင်းဖြစ်လာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုဆိုရင်ပြည်တွင်းကအကြောင်းကိုကျွန်တော်နေဆက်ကအကြောင်းရယ်ဆုံးတရားကျွန်တော်ဆွေးနွေးခဲ့ပြီးပါပြီအခုကျွန်တော်နောက်ထပ်ထပ်ပြီးဆွေးနွေးချင်တဲ့အကြောင်းအတစ်ခုကတော့ဒီပြပကနေပြီးတော့ပေါ့လေကျွန်တော် grassroots လို့ခေါ်တဲ့အောက်ခြေလူလူကနေပြီးလှုပ်ရှားမဲ့လှုပ်ရှားမှုတွေပါဒီနေရာမှာပေါ့လေအထူးသဖြင့်တရုတ်နိုင်ငံမှာဒီ2008ခုနှစ်ဆိုရင်ဒါအိုလံပစ်ပွဲတော်ကျင်းပရမှာပါအာဒီအိုလံပစ်ပွဲတော်ကျင်းပမဲ့အချိန်မှာတရုတ်နိုင်ငံအနေနဲ့နိုင်ငံတကာအလဲမှာဟာနာမည်ပြတ်မာတို့တိတ်ခါကြမာတို့လည်းတော်တော်စိုးရိမ်ပါတယ်အထူးသဖြင့်ဒီအချိန်ဟာသူ့အတွက်ကဒီကျွန်တော်တို့အမှတ်ယူနေတဲ့အချိန်ပေါ့လေဒီလိုအချိန်မျိုးမှာအိုလံပစ်ပွဲတော်ကိုအခြေခံပြီးတော့ဒီနိုင်ငံတကာမှာရှိတဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကနေပြီးတော့တရုတ်ကိုကန့်ကွက်ဆန္ဒပြတွေစန့်ကျင်နေတယ်တိုးတိုးလာပါတယ်အမကြခင်ကဆူဒန်ကိစ္စဖြစ်တာတို့တိဘက်ရေးလှုပ်ရှားတဲ့လူတွေကလည်းဒီအိုလံပစ်ကိုစန့်ကျင်တဲ့ကန့်ကွက်မှုတွေလှုပ်လာတာတို့ဒါတွေဟာတိုးလာတယ်လို့ပဲတစုံတရာနဲ့တရုတ်အစိုးရပေါ်မှာဖိအားပေးတဲ့အနေနဲ့တရားမှုရှိလို့သိရပါတယ်ဒီတော့ကဒီကျွန်တော် USCB ပေါ့လေဒီ American အခြေစိုက်ညီမရေးလှုပ်ရှားနေတဲ့အဖွဲ့ကလည်းကျွန်တော်ဒီဒေါအောင်ဆန်းစုကြည်ရဲ့လားအသက်60မွေးတွေတုန်းကဆိုရင်လည်းနိုင်ငံတကာမှာနိုင်ငံတော်များ20 30လောက်ပါတဲ့လှုပ်ရှားမှုတွေကိုစီစဉ်နိုင်ခဲ့တဲ့အတွေ့အကြုံရှိပါတယ်။အဒီတော့ကအခုလည်းကျွန်တော်တို့သိရသလောက်ဆိုရင်တရုတ်ကိုနိုင်ငံတကာကနေပြီးတော့အောက်ခြေသူပါဝင်တဲ့လှုပ်ရှားမှုမျိုးနဲ့ကန့်ကွက်ဖို့စီစဉ်နေလို့သိရပါတယ်။ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ရှင်းပြနိုင်တာရှိပါမှာခင်ဗျ။ဥအောင်တင
်ဟုတ်ကဲ့ကိုမင်းစီအဲ့အမှန်ပါပဲကျွန်တော်တို့အနေနဲ့ကတော့ဒီတရုတ်အစိုးရကိုဒီခုနဒေါ်လာသောင်းတုံးပြောသလိုပေါ့ဒီတန်တမန်ကြီးကနေလည်းနေနဲ့ချင်းကန်နေရာကြီးကိုလည်းကျွန်တော်တို့မကန့်ကွက်ပါဘူးသို့တော်လည်းအဲ့လောက်နဲ့တည်းမတွန်းလောက်တော့ဘူးဆိုတာကျွန်တော်တို့သိမြင်လာပြီအဲ့လိုသိမြင်လာတဲ့အတွက်ကြောင့်မလို့တစ်ဖက်ကလည်းဒီနိုင်ငံတကာဒီ grassroots အခြေခံ campaign နေနဲ့လည်းဒီတရုတ်အစိုးရကိုဖိအားပေးဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ဆိုတော့အခု comment ပြောသလိုပဲဒီ2008ခုနှစ်မှာ တရုတ်ဘာဒီပီကင်းအိုလံပစ်ပေါ့နော်အဲ့ဒါစတင်တော့မယ်အဲ့အိုလံပစ်ရဲ့ဒီစာဘုတ်က one world one dream နဲ့ကဘာတစ်ခုအိမ်မဲတစ်ခုစာဘုတ်လေးအင်မတန်လှပါတယ်သို့သော်လည်းအဲ့စာဘုတ်လေးရဲ့ဒီကအဓိကလှတဲ့စကလုံးအိမ်မဲတစ်ခုဆိုရတဲ့မှာကျွန်တော်မြန်မာပြည်သူတွေမပါကြပါဘူးဒါဖတ်စီအိုစီဖိနစ်ချုပ်ချက်မှုကိုခံနေကြရလို့အလားတူပဲဆူဒန်ကဒါဖာကပြည်သူတွေမပါဝင်ကြပါဘူး။ဘာကြောင့်လဲဆိုတော့တရုတ်အစိုးရကကျွန်တော်နောက်ခံပြလာတဲ့ဆူဒန်အစိုးရရဲ့ညှဉ်းပန်းနှိမ့်ဆက်မှုတွေခံနေကြရလို့အဲဒါလိုပဲတိဘက်ကပြည်သူတွေမပါဝင်ကြပါဘူး။ဘာကြောင့်ဆိုတော့တရုတ်အစိုးရရဲ့ဖိနစ်မှုတွေခံစားနေကြရလို့ဆိုတော့ဒီ one world one dream ဆိုပြီးတော့ဒီတိကျကြွေးကြော်ထားတဲ့ဒီတရုတ်အိုလံပစ်ကိုအခုနိုင်ငံတကာလှုပ်ခွင်လှုပ်ရှားသူတွေက genocide olympic လို့နာမည်တက်ထားပါတယ်။နော်လူသားမျိုးတွေညနေစီပြုံးတီးရေးကိုလုပ်နေတဲ့ olympic လို့နာမည်တက်ထားပါတယ်။ပြီးတော့ဒီနိုင်ငံတကာ campaign တွေလုပ်ပြီးတော့ဒီ genocide olympic ကိုတပိမဟုတ်လုံဆောင်နေကြရရှိပါတယ်ကျွန်တော်အနေနဲ့လည်းဒီနိုင်ငံတကာလှုပ်ရှားမှုကြီးတွေမှာပါဝင်ပြီးတော့ဒီ genocide olympic ကိုတပိမဟုတ်လုံဆောင်ဖို့စတင်ပြင်ဆင်နေပါပြီဒါကျွန်တော်တို့ဒီပြပအနေပြီးတော့ဒီဒီမိုကရေစီလှုပ်ရှားသူတွေပေါ့နော်ဆေးလှုပ်ရှားမှုတရားပါပဲအလားတူပဲပြည်သူတွင်းကပြည်သူလူထုရဲ့ဒီအမျိုးသားရေးမာနနဲ့တရုတ်စုအပေါ်မှာအမျိုးသားရေးဖိအားပေးမှုတွေလည်းလိုအပ်ပါတယ်အဲကျွန်တော်အကြံပေးချင်တာကတော့မြန်မာနိုင်ငံတွင်းကပြည်သူတွေအနေနဲ့ဒီရန်ကုန်မှာရှိတဲ့တရုတ်တန်ယုံနဲ့တော့မန္တလေးမှာရှိတဲ့တရုတ်ကောင်စေဝန်ယုံကိုစာရေးရေးသားပေးပို့ပြီးတော့စာရေးကနေပေးပို့ပြီးတော့အဲဒီစာရေးမှာမြန်မာနိုင်ငံမှာလူထုကရွေးချယ်တင်ကြောက်ထားတဲ့မြန်မာသားမျိုးစီဖွဲ့ချက်ကိုထောက်ခံပြီးတော့မြန်မာပြည်နဲ့တင်းမြရေးအတွက်ဝိုင်းဝန်းဆောင်ရွက်ပေးဖို့နဲ့နာဖာစီအုစုကိုဒက်နက်ကဆလို့အားပေးထောက်ပံ့နေတဲ့ရတမှုတောင်းဆွဲစာတွေလူထုကွန်လိုက်ကရေးသားပြီးရန်ကုန်မှာရှိတဲ့တရုတ်တန်ယုံနဲ့မန္တလေးမှာရှိတဲ့တရုတ်ကောင်စေဝန်ယုံကိုစာရေးကနေပေးပို့တာမျိုးလုပ်မယ်ဆိုရင်ဒါတရုတ်စုအနေနဲ့လူထုရဲ့အတန်ကိုသူတို့ဒါကြားတော့မှာဖြစ်ပါတယ်အလားတူပဲမကြခင်မှာဒီတရုတ်အိုလံပစ်အထိမ်းအမှအသုံးဆောင်ပစ္စည်းတွေရောက်ရှိလာတော့မှာပါအုတ်ထုတ်ဒီတီရှပ်တွေအာဂါသာပေါင်းမွေတွေဖက်နက်တွေဝတ်စုံတွေမျိုးစုံပေါ့ဗျာအဲ့လိုဟာမျိုးတွေကိုလည်းမြန်မာပြည်သူတွေအနေနဲ့ဝယ်ယူသုံးစွဲခြင်းမပြုဘဲသတိမှတ်ဖို့လိုပါတယ်။နောက်မြန်မာနိုင်ငံနေပြီးတော့တရုတ်ပြည်ကိုသွားလာလည်ပတ်နေကြတဲ့ပုံစံတွေအနေနဲ့လည်းသူတို့ရဲ့သုံးစွဲမှုသူတို့ရဲ့ကုန်ကျစရိတ်တွေဟာတရုတ်စုအရဲ့လူခွင့်ချောမှုတို့ထောက်ခံပံ့ပိုးနေရရောက်တဲ့အတွက်ကြောင့်မလို့အဲ့လိုခရီးစဉ်တွေကိုလည်းရပ်တန့်ဖို့လိုပါတယ်။အဲ့လိုမျိုးနဲ့ကျွန်တော်ပြည်ပကဒီ grassroots activities တွေကိုမြန်မာနိုင်ငံတွင်းကပြည်သူတွေကရောကိုနီးကိုဟန်တဲ့တရုတ်အစိုးရကိုဟိုဖိအားပေးဖို့လိုမယ်လို့ကျွန်တော်လေးလေးနက်နက်ယုံကြည်ပါတယ
်ဟုတ်ကဲ့ပါခင်ဗျဟိုဒေါက်တာတောင်းနှောခင်ဗျအခုလိုမျိုးပေါ့လေအောက်ခြေတူးကနေပြီးတော့ပြည်တွင်းမှာရောပြည်ပမှာရောဒီလှုပ်ရှားမှုတွေဟလာဖိအားပေးမှုတွေလုပ်လာမယ်ဆိုရင်ဒီလိုလှုပ်ရှားမှုတွေဖိအားပေးမှုတွေဟာဒီဒေါက်တာတောင်းထွန်းတို့လုပ်နေတဲ့ကျွန်တော်ကုလသမဂ္ဂအစစ်မှော်ပဲဖြစ်ဖြစ်ဒေတာရင်းအစစ်မှော်ပဲဖြစ်ဖြစ်လုပ်နေတဲ့တန်တမာရေးရလှုပ်ရှားမှုတွေကိုအထောက်အကူဖြစ်စေမလားဒါမှမဟုတ်ဒါအဟန့်အတားများဖြစ်စေမလားခင်ဗျ
ကျွန်တော်တို့အနေနဲ့မြင်တာကတော့ဒါလူထုရဲ့သဘောစံတာပေါ့နော်လူထုရဲ့သဘောစံတာဆိုတာကျွန်တော်တို့ဒါတားလို့မရပါဘူးကျွန်တော်တို့အနေနဲ့ဒီတရုတ်ပြည်ဘက်ကိုကျွန်တော်စဉ်းစားစီချင်တာကဒီဒေတာတစ်ခုလုံးရဲ့တရုတ်ပြည်ပါဝင်ဒေတာတစ်ခုလုံးရဲ့အကျိုးစီးပွားခုနကကိုအောင်ကျော်စောပြောထားတဲ့ရေရှည်မှာဒီတည်ငြိမ်တဲ့တရုတ်မြန်မာနယ်စပ်ဖြစ်ပေါ်လာဖို့နော်တရုတ်မြန်မာနယ်စပ်ပါဝင်ဒီဒေတာတစ်ခုလုံးဖွင့်ပြိုးဖို့ဒါအတွက်လက်ရှိpolicy ကိုတော့ပြန်ပြီးတော့သုံးသပ်ဖို့တော့လိုနေတယ်လို့ကျွန်တော်တို့မြင်တယ်ဒီလိုသုံးသပ်ခဲ့မယ်ဆိုလို့ရှိရင်ခုနပြောတဲ့ဒီပြည်သူလူထုကလည်းပဲတရုတ်ပေါ်မှာထားရှိတဲ့အခုလိုမျိုးသဘောထားတွေဒါတွေကဖြစ်လာမှာမဟုတ်ဘူးဒီလိုမျိုးသဘောထားတွေဖြစ်လာခြင်းအကြောင်းရင်းကိုကခဏတရုတ်နိုင်ငံရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy ကိုပြန်လည်ပြီးတော့သုံးသပ်ဖို့အရေးတကြီးလိုနေတယ်ဆိုတာကိုညွှန်ပြနေရလို့ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာဒီလိုမျိုးပေါ့လေဒီနိုင်ငံတကာကနေပြီးတော့အောက်ခြေတူတွေကနေပြီးတော့ဟလာကတော့ grassroots campaign ပေါ့ genocide olympic လို့ခေါ်တဲ့မျိုးတုံးတက်ဖြတ်မဲ့ olympic ဆိုတဲ့တွေးကြော်တဲ့မျိုးနဲ့ပေါ့လေဒါတရုတ်ကလာစန့်ကျင်ကန့်ကွက်လာပြီဆိုရင်တရုတ်နေနဲ့ကဒါကိုဘယ်လိုများသဘောထားမလဲအဲသူ့နေနဲ့ဘလောက်များတကယ်ဆောက်ဆိုးရင်ပြုပယ်မှုရှိတယ်လေတရုတ်ကတုံ့ပြန်မှုကဘာများဖြစ်နိုင်တယ်လဲဆိုတော့ကတော့ဒီကျွန်တော်ဥအောင်ကျော်စောကိုမေးချင်ပါတယ်ဥအောင်ကျော်စောကတရုတ်မြန်မာနယ်စပ်မှာလည်းနေတယ်တရုတ်အာဏာပိုင်များနဲ့လည်းဆက်ဆက်ရှိတဲ့အခါကျတော့ဒီကိစ္စနဲ့ပတ်သက်လို့တရုတ်ကဘလောက်များဆိုးရင်ပြုပယ်ပြီးတော့ဘယ်လိုများတုံ့ပြန်မယ်ထင်ပါလဲခင်ဗျာ
ဟုတ်ပါတယ်တရုတ်ပြည်အနေနဲ့နိုင်ငံတကာမှာအမြန်ကြီးမားစီအိုလံပစ်ကိုပြုလုပ်ခင်ရတဲ့အတွက်သူကသူ့ရဲ့နိုင်ငံရေးဂုဏ်သိက္ခာရောတိုက်ပြည်ကြီးရဲ့အမျိုးသားဂုဏ်သိက္ခာရောအမြန်တမ်းသူကြီးမြင့်တဲ့အခြေအနေရအောင်သူဖန်တီးယူရတဲ့ဟုတ်ပါအဲ့တော့ဒီအချိန်မှာတည်တည်မောဖြစ်ဖြစ်ကြီးကြီးမားမားဖြစ်ဖို့နော်ဒီအခုချင်းဒီ2009နဲ့2008တွင်မှာဒီအိုလံပစ်ကသူ့ရဲ့အဓိကဒီနိုင်ငံရေးလှုပ်ရှားမှုရဲ့ဒီဥတည်ချက်ပေါ့နော်သူတို့နိုင်ငံတွေမှာရှိတဲ့အဆင့်အတီးကြီးသောဒီအစိုးရအမှုဌာနနဲ့ပြည်သူတွေကလှုံ့ဆော်နေတဲ့ပြည်သူ့မှာအရေးကြီးတဲ့လုံခြုံရေးတောင်းဖြစ်တဲ့အခါကျတော့ဒီအိုလံပစ်ကိုစတင်တဲ့ဒီလိုဟာမျိုးတွေပေါ်လာမယ်ဆိုရင်သူတို့တော်တော်မကောင်းတဲ့အကျိုးတရားမျိုးပဲဖြစ်လို့တို့နားလဲအဲ့တော့ဒီဟာမျိုးနဲ့ပတ်သက်လို့လည်းကျွန်တော်တို့နားထောင်ကြည့်ရတဲ့အခါမှာသူတို့အမြဲတမ်းလဲဆိုရင်ပူပါပါတယ်ပမာပြည်နဲ့ပတ်သက်လို့ပြောမယ်ဆိုရင်ကျွန်တော်တို့ရန်ကုန်69ကပြည်သူစတင်တဲ့အစိုးရကိုသူပြောတော့နောက်ခံပေးတယ်ဆိုတော့ကျွန်တော်တို့ကအချိန်ကကျွန်တော်တို့သဘောထားခဲ့တာ Yogi never the general Jata Ame, General Yedo Guma, General Yamari Pilon, Jata, Tulay, 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 Jata, policy of a media government. That was through Pimula or Kepal. Keep him up with a little million there, Mr. Nimu Loan. So, Gradus, Leve, a yard, no mess with regular general Jordan, the Ludo Jam with the Lumus. He had a cool in the rock. Come by. Tell me any nigger and do a pitcher general, Mamma, don't I have a pure little Sudama, Mamma. Hello, General Ale, throw General.
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါခင်ဗျာဥအောင်ကျော်သခင်ကကျေးဇူးတင်ပါတယ်ဒီကျွန်တော်အချိန်ကလည်းတော်ရတော့ပြီမို့ဒီနေ့ဆွေးနွေးခဲ့တဲ့မျိုးကျွန်တော်ပြန်ချုပ်ပြီးတော့ပြောချင်ပါတယ်ချုပ်ပြောရင်တော့မြန်မာအရေးမှာတရုတ်နိုင်ငံနေနဲ့ပေါ့လေပို့ပြီးတော့အပြုတ်ပြောစောင့်တဲ့ကဏ္ဍကပါဝင်လာဖို့ဆိုရင်တော့အဓိကကြတာကတော့ဒီတရုတ်ရဲ့အကျိုးစီးပွားကိုကျွန်တော်ဘယ်လောက် badang leh soal tiap hari negara mah aku pobi lo twin change nara itu cuma tu ya teka, tu ya asyik udah tu dzon dia kau gue utawan sila barang. Tiap hari mana zaka poli, tayar nari kisamiu, nama tim ni impian cuma kisamiu soin. Tiap ke yuk pain sanya cuci bau, tika ni nak cuci biru. Ulan pelu hamiu kisamiu jaro, tiap hari asyik aku aje nene cuci bau, tika ni nene kisamiu cuci barang. Guna apa jual jadul be, di sekang sini dana aku tawan suraru, di sekang sini dana aku mualin aru tersayin. Cuci bau ni tayar na, cuci bau ni cincau tali gada, tiap ke suai sanya ma pobi lo tiap ni melu, tungtai macam tempjai ni bejono di depan sekawan ku, jangan lebi aze, sekawan ma pawan bi kejari. The NCGB will be able to get Dr. Downton, USCB will be able to get the people who are in the world to get the people who are in the world to get the people who are in the world to get the people who are in the world to get the people who are in the world to get the people who are in the world.